မြောက်နယ်တောင်ကိုရီးယားနိုင်ငံသားအစိမ့်မီကိုစလဲရီရဲ့အရေးပေါ်စီဝေးကိုဒီကနေ့ကျင်းပခဲ့ပါတယ်စစ်ပွဲကြီးဖြစ်ပွားလာနိုင်တဲ့အထိတင်းမာလာတဲ့အခြေအနေကိုအဆုံးသတ်ဖို့နေဆက်ရွာဖြစ်တဲ့ပန်မွန်ကျော်မှာအခုလိုတွေ့ဆုံဆွေးနွေးတာဖြစ်တယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနကိုကူကားပြီးရုံးဟတ်သတင်းဌာနကကြေညာပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေရဲ့အမျိုးသားလူမျိုးရေးအကြံပေးကင်ကွမ်ဂျင်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့အကြံပေးဟွမ်ပျုံဆိုတို့ဥဆောင်တက်ရောက်မဲ့ဒီအစည်းအဝေးကိုဒေတာစံတော်ချိန်ညနေ6နာရီမှာစတင်ခဲ့တာပါတောင်ကိုရီးယားကိုတိုက်ခိုက်သွားမယ်လို့ချင်းချောက်ပြောဆိုထားတဲ့မြောက်ကိုရီးယားနိုင်ငံရဲ့တောင်ဆိုမှုအရာဒီကျင်းပတဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမျိုးတော့မရှိပါဘူးတောင်ကိုရီးယားဘက်ကအသံ63ပြီးမြောက်ကိုရီးယားစံချိန်ဝါရဖြန့်ချက်တွေလွှင့်ထုတ်နေတာကိုမြောက်ကိုရီးယားစံတော်ချိန်ဒီကနေ့ညနေ9နာရီနောက်ဆုံးထားရက်ဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားပါတယ်တောင်ကိုရီးယားဘက်ကတော့အသံလွှင့်မှုကိုရက်ဆိုင်ဖို့ညှင်းဆိုပြီးဆက်လက်ထုတ်လွှင့်ပေမဲ့နောက်ထပ်ပြစ်ခတ်တာမျိုးတော့မရှိပါဘူးနှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဆုံးမှာမြောက်ကိုရီးယားဘက်ကထောင်ထားတဲ့မိုင်းကိုတောင်ကိုရီးယားစစ်သား2ဦးနင်းမိပြီးဒီဘုံတံကြောင့်ဒဏ်ရာပြင်းပြင်းထန်ထန်ရသွားပြီးမကြခင်မှာစေစုနှစ်ကျော်ရက်ဆိုင်ထားတဲ့အသံ63ပြုပြီးမြောက်ကိုရီးယားစံကြီးဝါရဖြန့်ထုတ်လွှင့်ဖြန့်ချီတာတွေကိုတောင်ကိုရီးယားဘက်ကလွန်ခဲ့တဲ့အပတ်တွင်းကပြန်လည်စတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ